အိန္ဒိယနိုင်ငံကအုပ်စုလိုက်အာဓမ္မပြုကျင့်နာခံခဲ့ရတဲ့ဆေးကျောင်းသူကလေးရဲ့အလောင်းကိုမိသားစုကမိတဲ့ကြိုတဲ့အခမ်းအနားတည်တံ့ကျင်းပခဲ့ပါတယ်။ဒီဆေးကျောင်းသူကလေးအာဓမ္မပြုကျင့်ခံရမှုနဲ့တည်ဆုံးခဲ့တာအတွက်အိန္ဒိယနိုင်ငံတလားဝမ်းနည်းပူဆွေးမှုတွေနဲ့အတူဒေါသတွေထွက်ခဲ့ကြပါတယ်။သူမဟာစင်ကာပူဆေးရုံမှာစနေနေ့ကတည်ဆုံးသွားခဲ့တာမို့အိန္ဒိယနိုင်ငံကိုလေရင်နဲ့အလောင်းပြန်ပြီးသေလာခဲ့တာပါ။အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့လက်ရှိအာဏာရကွန်ဂရက်ပါတီရဲ့အကြီးအကဲဆိုနီယာဂန်ဒီတို့ဟာတနင်္ဂနွေနေ့အစောပိုင်းမှာပြန်လည်ရောက်ရှိလာတဲ့သူမရဲ့အလောင်းကိုလေးစိတ်မှာတွားရောက်ကြိုဆိုခဲ့ကြပြီးကျန်ရစ်သူမိသားစုနဲ့တွေ့ဆုံခဲ့ပါတယ်။အသက်23နှစ်အရွယ်ဆေးကျောင်းသူလေးဟာအာရမအပြုကျင့်ခံခဲ့ရပြီးအတိုက်ခိုက်ပါခံခဲ့ရတဲ့ဒဏ်ရာကြောင့်ကိုရင်းအင်္ဂါအစိတ်ပိုင်းတွေမှာဒဏ်ရာအကြီးကျယ်ရခဲ့ပြီးအုံနှောက်မှာပါထိခိုက်မှုရှိခဲ့တာမို့ဆေးကုသမှုခံယူဖို့စင်ကာပူဆေးရုံကိုလာရောက်ခဲ့တာပါ။သူမရဲ့တေဆုံမှုအတွက်အိန္ဒိယအာဏာပိုင်တွေကလူ6ဦးကိုလူတက်မှုနဲ့ဆွဲချက်တင်ခဲ့ပါတယ်။သူတို့ဟာဒီလိုကျူးလွန်ခဲ့တာမှန်ကန်ကြောင်းသိကြရင်တည်ရန်ပြစ်ဒဏ်ကြခံရဖို့ရှိတယ်လို့ရဲတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကလည်းတေဆုံသူမင်းကလေးရဲ့မိသားစုဝင်တွေစီဝန်ထဲကြောင်တုံလွာပေးပို့ခဲ့ပြီးအခုလိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုလုံးဝလက်မခံသလိုဒီပြစ်မှုကျူးလွန်သူတွေကိုဘယ်တော့မှခွင့်လွှတ်တီးခံမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။